တော်ရရှိပါခင်ဗျာ။အော်တိုဘာ30ရက်အရှေ့တိုင်းသတင်းစာမှာမြန်မာအပေါ်အိန္ဒိယရဲ့ရှုမြင်ပုံတစ်မျိုးဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အိန္ဒိယရဲ့စီးပွားရေးမြန်မာဆန်ဆန်ကျေပြန့်လာနေတာတဲ့အမျှလုံစာစောရင်လည်းပုံမှုလိုအပ်လာတဲ့အတွက်မြန်မာစီကနေရေနံနဲ့တန်းဝေဝယ်ယူတင်သွင်းမှုစိတ်အားထက်သန်နေပါတယ်။ဒါ့အပြင်ပြီးခဲ့တဲ့မေလကနှစ်နိုင်ငံဆက်မိုးရီးနဲ့တမူမီဆိုရာနဲ့ချင်းပြည်နယ်တွေမှာကုန်သွယ်ရေးအဝင်အထွက်ဂိတ်တွေထားရှိဖို့လည်းသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါအပြင်တရုတ်နဲ့အပြိုင်မြန်မာအစိုးရနဲ့လည်းအိန္ဒိယကပို့ပြီးတော့နီနီကပ်ကပ်ဆက်ဆံနေတာပါအထူးအဖြင့်အိန္ဒိယအစိုးရရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေဟာအာသံနာဂလန်နဲ့မဏိပူပြည်နယ်တွေကလူမျိုးစုလက်နက်ကိုင်သဘုံတွေမြန်မာဗက်ချန်းကတောတောင်ထုထွက်ရနေရာတွေကိုအခိုင်အမာပြုပြီးအိန္ဒိယဗဟိုအစိုးရကိုတော်လှန်တိုက်ခိုက်နေတာတွေအဆုံးသတ်နိုင်ဖို့ဖြစ်ပါတယ်အဲ့ဒီအဖွဲ့တွေကိုလက်ခံမထားဘဲမောင်းထုတ်ပေးဖို့အိန္ဒိယအစိုးရဆက်ဆက်ကမြန်မာကိုအချိန်ချင်းတောင်းဆိုခဲ့ကြတာပါ2015ခုနှစ်ဇွန်လကတော့အိန္ဒိယကွန်မန်ဒိုတပ်ဖွဲ့တစ်ဖွဲ့မြန်မာနယ်စပ်ကိုကျော်ဖြတ်ပြီးတဘုံစခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့မြန်မာဘက်ကတော့မဟုတ်မှန်ကြောင်းညှင်းဆိုခဲ့ပါတယ်။ဒါပေမဲ့အောက်တိုဘာလကုန်ပိုင်းမှာမြန်မာပြည်ထရေးဒုတိယဝန်ကြီးဗိုလ်ချုပ်အောင်သူနဲ့အိန္ဒိယပြည်ထရေးဝန်ကြီးတို့ညူဒေလီမှာတွေ့ဆုံကြတဲ့အခါမှာအိန္ဒိယသတင်းမီဒီယာတွေမှာနယ်စပ်တဘုံကိစ္စကခေါင်းစဉ်သစ်ဖြစ်သွားခဲ့ပြန်ပြီးမြန်မာနဲ့အိန္ဒိယဆိုးရချင်းပူးပေါင်းပြီးနှစ်နိုင်ငံနယ်စပ်ကရုံဆုံတဘုံတွေကိုတိုက်ခိုက်ကြတော့မယ်လို့ဖော်ပြခဲ့ကြပါတယ်။အမှန်ကမူရစေဝါနဲ့တော်ရင်တရိစ္ဆန်တွေပစ္စည်းမှုန်ကိုနှိမ့်နှင်းတဆီရေးသဘောတူညီချက်သာဖြစ်ပြီးနေဆလူညုံရေးကိစ္စကတာမာလောက်သာဖြစ်ခဲ့တာပါလို့အစ္စရတိုင်းဆောင်းပါးကဆိုပါတယ်။အမှန်တော့မြန်မာနိုင်ငံရဲ့2008အခြေခံဥပဒေအရပြည်တော်စုနယ်နိမိတ်တွင်ရည်သည့်နိုင်ငံခြားလက်နက်ကိုင်တပ်ဖွဲ့မှတပ်ဆွဲခြင်းခွင့်မပြုလို့ပါရှိပြီးဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယနာဂသဘုံခေါဆောင်တွေကသူတို့ဝင်ရောက်အခြေချနေကြတဲ့စကန်တိုင်းဒေသကြီးအထက်ပိုင်းကရွှေရင်းတွေနဲ့တခြားဝင်ငွေကောင်းတဲ့လုပ်ငန်းတွေမှာပါဝင်ရင်းနှီးမြှုပ်နှံထားကြတယ်လို့ဆောင်းပါးမှာဖော်ပြပါတယ်။ဒါအပြင်အာသာနဲ့မဏိပူသဘုံတွေဟာလည်းမြန်မာပြည်မြောက်ပိုင်းကနေတရုတ်ပြည်ယူနန်ပြည်နယ်ကရွှေလီအထိသွားရောက်ပြီးစစ်လက်နက်ပစ္စည်းတွေနဲ့လိုအပ်တာတွေဝယ်ယူနေကြတာဖြစ်တယ်လို့လည်းဆိုပါတယ်။လက်တွေ့မှာတော့မြန်မာစစ်တပ်ဟာတချင်နဲ့ဆန်းပြည်နယ်တွေမှာလူမျိုးစုလက်တက်ကိုင်အဖွဲ့တွေနဲ့သာအပြည့်အဝတိုက်ခိုက်နေကြတာဖြစ်ပြီးအိန္ဒိယနယ်စပ်ကသဘုံတွေကိုအလင်းမထနိုင်မှဘူးလို့လည်းဆောင်းပါးကဆိုပါတယ်။အခုထိတော့မြန်မာဈေးကွက်နဲ့တဘာဝအရင်းအမြစ်ထုတ်ယူရေးတွေမှာအိန္ဒိယဟာတရုတ်တဲ့နှက်ကောက်ကြနေပါတယ်တဲ့။နိုင်ငံချင်းကုန်သွယ်မှုမှာလည်းတရုတ်ကအပုံကြီးပဲတာလွန်နေပါလေ။ဒါပေမဲ့တရုတ်မြန်မာကုန်သွယ်ရေးရဲ့အကျိုးဆက်အနေနဲ့ဈေးပေါ်တဲ့တရုတ်လုပ်ကုန်ပစ္စည်းတွေဖြစ်တဲ့ electronic ပစ္စည်းတွေ၊အဝတ်အထည်တွေ၊အိမ်သုံးပစ္စည်းစတာတွေဟာမြန်မာပြည်ကိုဖြတ်တန်းပြီးအိန္ဒိယအနောက်မြောက်ပိုင်းကဈေးကွက်တွေမှာပြည့်စံနေအောင်ရောက်ရှိနေကြပါတယ်လို့အစ္စရေးတိုင်းသတင်းစာဆောင်းပါးကဖော်ပြပါတယ်။တော်တော်ရှိမြတ်ခင်ဗျာ။အော်တိုဘာလ29ရက်ဘန်ကောက်ပို့သတင်းစာမှာမြန်မာအထည်ချုပ်လုပ်ငန်းနဲ့ EU ဥရောပသမဂ္ဂရဲ့ GSP ကိုကုန်သွယ်မှုအထူးခံစားခွင့်အကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီး EU ကကုန်သွယ်မှုအထူးခံစားခွင့်ကိုပြန်လည်ရုပ်သိမ်းလိုက်မယ်ဆိုရင်အထည်ချုပ်လုပ်ငန်းတွေကလူတစ်ဝက်လောက်အလုပ်ကိုင်မဲ့သွားမှာဖြစ်တဲ့အပြင်အခြေအနေမကောင်းဖြစ်နေတဲ့တိုင်းပြည်ရဲ့စီးပွားရေးဟာလည်းတိတိတသာထိခိုက်သွားမယ်လို့ဆောင်းပါးကဆိုပါတယ်။အထည်ချုပ်အလုပ်သမားအများစုကမြို့သမီးငယ်တွေဖြစ်ကြပြီးအဲ့ဒီထက်က90ရာခိုင်နှုန်းဟာတခြားအသက်မွေးဝမ်းကြောင်းပညာလည်းမတက်ကြတဲ့အတွက်နောက်ထပ်အလုပ်ကိုင်ပြောင်းဖို့ဆိုတာလည်းအခွင့်အလမ်းမရှိကြသူတွေဖြစ်ပါတယ်။တရုတ်အထည်ချုပ်စက်ရုံတွေမှာလုတ်ကင်နေကြသူအရေးအတွက်ကသုံးသိန်းလောက်ရှိနေတာပါ။တရုတ်ရင်းနှီးမြှုပ်နှံတဲ့သူတွေကလည်း GSP အထူးခံစားခွင့်ကြောင့်မြန်မာနိုင်ငံကိုလာရောက်ပြီးတော့လုတ်ကင်နေကြတာဖြစ်ပါတယ်။အခုဥရောပသမဂ္ဂ EU က GSP ကိုပြန်ပြီးတော့ရွှေ့လိုက်မယ်ဆိုရင်တရုတ်လုပ်ငန်းရှင်တွေထိုင်းဒါမှမဟုတ်ဗီယက်နမ်ကိုပြောင်းရွှေ့သွားကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကအထည်ချုပ်အထုသမတူဦးမှာမိသားစုဝင်တွေရှိနေတာကြောင့်အလုပ်မရှိတော့ဘူးဆိုရင်စုစုပေါင်းလူတစ်သန်းကျော်ကိုတိုက်ရိုက်ထိခိုက်သွားမှာဖြစ်ပါတယ်။ခုလို EU က GSP ကိုပြန်ပြီးတော့ရုပ်တာဟာကုန်သွယ်မှုကိုပိတ်ဆို့တာမဟုတ်ပဲမြန်မာပို့ကုန်တွေ EU နိုင်ငံတွေစီကိုဆက်လက်တင်ပို့နိုင်ကြောင်းဒါပေမဲ့ပုံမှန်ကုန်သွယ်ကုန်တွေကိုတော့ပြေရတော့မှာဖြစ်ကြောင်းမြန်မာဆိုင်ရာ EU တန်အမတ်ကပြောပါတယ်ဒါဆိုရင်တရုတ်အပါအဝင်အထည်ချုပ်လုပ်ငန်းရှင်တွေမြန်မာကနေပြီးတော့တခြားနေရာတွေကိုရွှေ့ပြောင်းပို့ကြတော့မှာဖြစ်တယ်လို့ဆောင်းပါးမှာဖော်ပြပါတယ်တော်တော်ရှိမှာခင်ဗျာအော်တိုဘာလ31ရက်နေ့ဘန်ကောက်အခြေစိုက်နေရှင်သတင်းစာမှာတော့ရခိုင်ရေးနဲ့အာဆီယံဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့တိမ့်နဲ့ချီတဲ့မွတ်စလင်တို့ခွာသည်တွေကိုနိုဝင်ဘာလမှာမြန်မာနိုင်ငံဘက်ကိုပြောင်းလဲခေါ်ယူရေးလုပ်ငန်းတွေမစတင်ခင်အာဆီယံနိုင်ငံတွေအနေနဲ့ရခိုင်ပြည်နယ်ပြဿနာရဲ့အကြောင်းရင်းဇင်းမြစ်ကိုသိရှိဖြေရှင်းဖို့လိုအပ်တယ်လို့ဆောင်းပါးကဆိုပါတယ်ဒုက္ခသည်တွေလူကြုံစိတ်ချမှုရှိရှိနေရပ်ကိုပြောင်းနိုင်ကြဖို့အတွက်စင်ကာပူနဲ့ထိုင်းနိုင်ငံသားရဲ့ဝင်ကြီးတွေမြန်မာနိုင်ငံကိုတွားရောက်ကြမယ်လို့မလေးရှားနိုင်ငံသားရဲ့ဝင်ကြီးကပြီးခဲ့တဲ့သတင်းပတ်ကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်အတွက်ရစီတီရမဲ့ဖြေရှင်းချက်မရရှိဘူးဆိုရင်ဒုက္ခသည်တွေသူတို့နိုင်ငံတွေဆက်လက်ပြီးတော့စီးဝင်လာမယ့်အရေးမလေးရှားနဲ့ထိုင်းနိုင်ငံတို့ပူးပေါင်းနေကြတာဖြစ်ပါတယ်။ရ ရခိုင်ပြည်နယ်ပြည်ထနာဟာကုလသမဂ္ဂကစာမျက်နှာ444နဲ့နားပါအစီရင်ခံစာထုတ်ပြန်လူမျိုးတွင်းတပ်ဖြတ်မှုမြောက်တယ်လို့ဆုံးဖြတ်ပြီး ICC နိုင်ငံတကာကုညုတ်ကိုတင်ဖို့အထိတောင်းဆိုခဲ့ပေမဲ့အာဆီယံနိုင်ငံတွေကတော့လူသားချင်းစာနာရေးပြဿနာဖြစ်တာပြောဆိုပြီးဒုက္ခသည်တွေကိုအနေရတွင်းနဲ့ပြန်ပြီးတော့တွန်းပို့ဖို့အထောက်ပြကြတယ်လို့လည်းဆုံးမကဆိုပါတယ်ဒီပြဿနာဖြစ်ရှင်ရေးဟာလက်ရှိအာဆီယံဥက္ကဋ္ဌဖြစ်တဲ့စင်ကာပူမှာတာဝန်ရှိနေပြီးနောက်နှစ်မှာထိုင်းကအဖွဲ့ဥက္ကဋ္ဌဖြစ်ဆက်လက်ပြီးတော့တာဝန်ယူရမှာပါဒီပြဿနာနဲ့ပတ်သက်ပြီးထိုင်းရဲ့သဘောထားကလည်းမြန်မာနဲ့တိတ်ပြီးတော့ကွာလာတယ်တော့မဟုတ်ပါဘူးတဲ့ဒုက္ခတဲ့တချို့ရခိုင်ပြည်နယ်ကိုသူတို့ဆန္ဒအလျောက်ပြောင်းကြတာရှိနိုင်တယ်လို့အထမပြန်ဖို့ဓာတ်တွေလည်းရှိလာနိုင်ပါလေဒါပေမဲ့ဇလန်းကတော့စိုးအောင်မှမဟုတ်ပါဘူးလို့ဘာကဖို့ဆောင်းမကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ